မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိန်းများချင်းဆိုင်ရာဥပဒေကျမ်းကိုအမျိုးသားလွတ်တော်မှာပြန်လည်ဆွေးနွေးနေရမှာဥပဒေကျမ်းမှာစာသားတချို့ပြင်ဆင်ဖို့လွတ်တော်ဥပဒေကျမ်းကော်မတီမှာဒီကနေ့ကြားနာပွဲပြုလုပ်ပါတယ်။လွတ်တော်အမတ်တွေကြားမှာတော့ဒီဥပဒေကျမ်းနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေတော့မှာစုံစမ်းမေးမြန်းထားတဲ့ကုသညုံကတင်ဆက်ပေးထားပါရစေ။
မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိန်းများချင်းဆိုင်ရာဥပဒေကျမ်းကိုပြည်သူ့လွှတ်တော်ကနေပြီးတော့တည်ပြုပြီးတဲ့နောက်အခုဒီအမျိုးသားလွှတ်တော်မှာဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဥပဒေကျမ်းဟာဖွဲ့စည်းပုံမှာအချက်လက်တွေနဲ့ကော်လဲနေတာကြောင့်ဥပဒေကျမ်းပါအချက်ချုပ်ကိုပြင်ဆင်ဖို့လိုအပ်တယ်လို့ဒီကနေ့လွှတ်တော်ကော်မတီကြားနာပွဲအတွင်းမှာဆွေးနွေးတင်ပြခဲ့တဲ့ကြောင်းအမျို င်းလောကပလာထုံးကားဖို့နောက်ပုံမှန်28ကကြီးမှာနိုင်ငံသားတိုင်းဟာပြည်ဝချိတာဥပဒေမှာသတ်မှတ်ပြဌာန်းထားတဲ့ဒဏ်လူညီမျှမှုခွင့်ရေးတွေလွတ်လပ်မှုခွင့်ရေးတွေတရားမျှတမှုခွင့်ရေးတွေခံစားခွင့်ရှိတယ်ဆိုတဲ့အကြောင်းနောက်ပုံမှန်340ခွန်မှာနိုင်ငံတော်မြေတုကုန်မစိုးဥပဒေအရမှာဒဏ်လူညီမျှအခွင့်အရေးရှိရမယ်ဥပဒေရဲ့အကာအကွယ်ကိုလည်းဒဏ်လူညီမျှရပိုင်ခွင့်ပေးရမယ်နောက်တစ်ခုကပုံမှန်348မှာနိုင်ငံတော်ပြောင်းလဲသမ္မတမြန်မာနိုင်ငံတော်၏မြေတီနိုင်ငံသားကိုမျှလူမျိုးဇာတိကိုယ်ဝေယဘာသာရာထူးရအဆင့်တန်းယဉ်ကျေးမှုအမျိုးသားအမျိုးသမီးဆင်းရဲချမ်းသာတို့ကိုအကြောင်းပြု၍ခွဲခြားမှုမရှိစေရ။အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီဟိုပေါ့နော်ပုံမှန်362မှာလည်းနိုင်ငံတော်ကခရစ်ယာန်ဘာသာသာသနာအစ္စလာမ်ဘာသာသာသနာဟိန္ဒူဘာသာသာသနာနှစ်ကိုးကွယ်သောဘာသာတို့ကိုဒီပြည်သူ့အခြေခံဥပဒေအာဏာတည်တဲ့နေ့မှာနိုင်ငံတော်မှာရှိနေတဲ့ကိုယ်ပွဲဘာသာများကိုရည်တိမှတ်ပြုတယ်။နောက်တစ်ခုကပုံမှန်364မှာနိုင်ငံရေးကိစ္စအတွင်းမှာဘာသာသာသနာကိုလွဲသုံးစားမလုပ်ရထို့ပြင်လူမျိုးရေးကြောင့်လည်းကောင်းဘာသာရေးကြောင့်လည်းကောင်းဆက်နဲ့တစ်ဖက်တကိုင်းနဲ့တကိုင်းမုန်းတီးခြင်းရံမှုခြင်းစိတ်ဝမ်းကွဲခြင်းတမျိုးမျိုးပေါ်ပေါက်လာခြင်းရည်ရွယ်တဲ့သို့မဟုတ်ပေါ်ပေါက်လာရင်အကြောင်းရှိရပြုတ်မှုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တွေပေါ်မှာကျွန်တော်တို့ကအခြေခံပြီးတော့နိုင်ငံတကာရဲ့စံနှုန်းတွေလူခွင့်ရေးအေးဆန်နှုံးနေအေးကိုတုံးတက်ပြီးတော့ဒီဥပဒေကိုကျွန်တော်တို့အနေနဲ့ရေးဆွဲဖို့လိုတယ်ဆိုတော့ချူတော့နေပြီးတော့ပေါ့ဥမင်းဦးလို့ကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့ဆွေးနွေးကြတယ်ပေါ့
အခုဥပဒေကြမ်းပါဝင်မျိုးဆောင်ဥပဒေတွေဆိုပြီးတော့လူသိများကြတဲ့ဥပဒေကြမ်းတွေဟာအမျိုးသမီးအခွင့်အရေးတွေကိုထိခိုက်စေတယ်လို့ပဲဘာသာရေးအရခွဲခြားမှုတွေဖြစ်စေလိမ့်မယ်လို့လူခွင့်ရေးအဖွဲ့တွေကယူဆကြပါတယ်ဒါပေမဲ့လို့ဒီဥပဒေကြမ်းဟာမြန်မာဗုဒ္ဓဘာသာအမျိုးသမီးတွေရဲ့အခွင့်အရေးအတွက်ဖြစ်တယ်လို့အမျိုးသားလွှတ်တော်အမတ်ဒေါက်ခင်ဝိုင်းကြီးကယူဆပါတယ်
ကျွန်မသဘောထားကတော့အမျိုးသမီးတွေရဲ့ဘဝလုံခြုံရေးအတွက်နော်ဟို international ပေါ့နော် international worldwide နဲ့ဆိုလို့ရှိရင်လည်းသူတို့နိုင်ငံပြည်ပြည်ဘာသာတူးတူးမှာတွေ့ရလို့ရှိကြပြီ။ဒါတို့ဘာသာကြီး၄ခုပဲတွေ့လို့ရှိရင်ကျန်တဲ့ Islam, Christian, နောက်ပြီးတော့ကျတော့ဟို Hindu စသဖြင့်သူတို့ဟာသူတို့ခုနှစ်သက်ကြီးတယ်နဲ့သူတို့ဥပဒေတွေနဲ့ကြားထမ်းချက်တွေရှိပြီးသားကျမတို့ကဟို1954လို့ရှိတယ်ဆိုတော့လည်းအသက်မဝင်ဘူး။နောက်ပြီးတော့အသက်မဝင်ဘူးနောက်တစ်ခါကျတော့ကျမတို့အခုချိန်မဲ့တားဆတာမဖြစ်တော့ဘူး။အဲ့ဒီကျတော့ခါကျမတို့ကအဲ့ဒါအချိန်ညာနေနဲ့လိုအပ်တဲ့အချိန်တွေနဲ့စုပေါင်းပြီးတော့မှမြေကြီးတွေကဆိတ်ဆိတ်ဖြစ်မဲ့ဥပဒေတစ်ခုကိုကျမတို့ကတောင်းဆိုတာပေါ့နော
်ဗုဒ္ဓဘာသာဝင်တူလည်းဖြစ်တဲ့စွတ်တော်မဦးသိန်းဆွေကတော့ဒီဥပဒေကြောင့်မလို့ဗုဒ္ဓဘာသာရဲ့ပုံရိပ်ကိုထိခိုက်မှလဲစိုးရိမ်နေတာတွေ့ရပါတယ်ဒီဥပဒေဒီဖြစ်လာလို့ရှိရင်လက်တွေ့ကျင့်သုံးဖို့အခက်အခဲရှိမယ်လို့လည်းသူကယူဆပါတယ်အ
ဲကျွန်တော်တို့ဒီဥပဒေတစ်ခုပြဋ္ဌာန်းပြီးပြီဆိုရင်ဒီဥပဒေဟာကျွန်တော်တို့ဟိုနိုင်ငံလူနဲ့နိုင်ငံသားတွေအပေါ်မှာအကျိုးရှိဖို့တော့လိုတယ်နောက်ဒီဥပဒေရဲ့တည်ရောက်မှုကျွန်တော်တို့ရှိဖို့တော့လိုတယ်လေအဲ့တော့ဥပဒေပြဋ္ဌာန်းပြီးဒီဥပဒေတည်ရောက်မှုကိုပြည်သူလုံးနိုင်ဆိုရင်တော့ကျွန်တော်တို့ဥပဒေတွေကိုပြဋ္ဌာန်းတာတော့ဟိုကျွန်တော်တို့ဟိုအော်ဒီကန်ဖြစ်မယ်ပေါ့နော
်မျိုးစားဥပဒေကြမ်း၄ခုထဲမှာတော့ကျန်းမာရေးဆော့ရှောက်မှုနဲ့လူရည်တူပွားမှုထိန်းချုပ်ရေးဥပဒေကြမ်းတစ်ခုကိုပဲပြောင်းစုလွှတ်တော်ကနေပြီးတော့အတည်ပြုပြီးဖြစ်ပါတယ်ဒီဥပဒေကြမ်းတွေဟာလွတ်လပ်စွာကလေးမျိုးဖွာခွင့်အမျိုးသမီးအခွင့်အရေးနဲ့လွတ်လပ်စွာဘာသာတရားကိုးကွယ်ခွင့်တွေကိုအဟံတာဖြစ်စေတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ထားပါတယ်ဒီအတွက်သူတို့အနေနဲ့စိုးရင်ကြောင်းနဲ့ဒီဥပဒေအရနိုင်ငံတွင်းမှာမတူညီတဲ့လူမျိုးစုတွေအကြားနိုင်ထက်စီးနင်းဆက်ဆံမှုတွေခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်လို့လည်းအမေရိကန်ပြည်ထောင်စုကသတိပေးထားပါတယ်ခင်ဗျာ